ဟုတ်ကဲ့မြန်မာပြည်ကဘယ်သူတွေတက်ရောက်နေပါသလဲခင်ဗျာ
မြန်မာပြည်ကတော့လူခွင့်အဖွဲ့အစည်းကိုယ်စားလှယ်တချို့တွေ့တယ်ကချင်တိုင်းရင်းသားကိုယ်စားလှယ်တွေတွေ့တယ်ရိုဟင်ဂျာတိုင်းရင်းသားကိုယ်စားလှယ်တွေလည်းကျွန်တော်တွေ့ပါတယ်ဒီမှာကျွန်တော်တက်တယ်နောက်ကအင်္ဂလန်ကကိုထုံးခင်တက်တယ်နောက်ပြီးတော့ကျွန်တော်တို့ US မှာနေတဲ့ဒေါက်တာဝါကာတင်တက်ပါတယ်တလောကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီပြောသွားတဲ့ဒီဟိုပါတော့ရှစ်နေရာဇီယာဆူလ်တာနာသူတက်ပါတယ်သူကတော့ဒီနေ့ဟိုပါတော့ဒီရိုဟင်ဂျာလည်းနဲ့ပတ်သက်ပြီးတော့မြန်မာပြည်မှာဘလို့ဟိုပါတော့ဘာသာရေးကြောင့်အနှိမ့်ဆက်ခံရရလဲဆိုရဟာကိုအဲသူကတော့ presentation ပေးသွားပါတယ်ဒီမှာရှင်းဖို့ဒီနေ့ရှင်းသွားတာရှိတယ်ဟုတ်ကဲ့
ဟုတ်ကဲ့ဥရွှေမောင်ကတော့ဒီအစည်းအဝေးမှာဘာတွေများပြောမလဲခင်ဗျာ
မနေ့ကကြားလို့ရှင်တော့ကျွန်တော်တို့ပြောဖို့ရှိတာပါတော့အတိအကျတော့ဟိုပါလေကျွန်တော်တို့မြန်မာပြည်မှာဒီခုနကဒီကချင်တိုင်းရင်းသားတွေရိုဟင်ဂျာတိုင်းရင်းသားတွေဒီသူတို့ရဲ့ဒီဒီဘာသာရေးကြောင့်ခွဲခြားဆက်ဆံနေရတယ်ဘာသာရေးကြောင့်သူတို့ကဒီတိတ်ကွန်းမှုတွေခံနေရတယ်ဆိုတော့ဒါလေးတွေကိုကျွန်တော်တို့ဘယ်လိုပျောက်သွားအောင်လုပ်မလဲပြီးတော့ဘာသာရေးလွတ်လပ်မှုကိုဘယ်လိုမြင့်တင်မလဲအဲ့လိုဟာလေးတွေကိုကျွန်တော်တို့တော့ဒီ talking point တွေနဲ့ဆွေးနွေးဖို့ရှိပါတယ
်ဟုတ်ကဲ့ဒီဆွေးနွေးပွဲကနေဘယ်လိုရလဒ်တွေပေါ်ထွက်လာမလို့မျှော်လင့်တယ်လဲခင်ဗျအ
ေးကျွန်တော်ဒီနေ့လေ့လာမိတယ်တော့ကွာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကလည်းဘာသာရေးလွတ်လပ်မှုဆိုင်ရာကဏ္ဍကိုအရင်ကတည်းကလုပ်နေတာပဲတိုးတော့ယခုနှစ်ကနေစပြီးမှနောက်လာမယ့်နှစ်တည်းမှာဒီဘာသာရေးလွတ်လပ်မှုဘာသာရေးနှစ်ကုန်မှုကြောင့်လူခွင့်ရချိုးဖောက်နေရမှုတွေကိုပို့ပြီးတော့အလေးနဲ့ထားဂိုင်တွင်မဲ့အခြေအနေရှိတယ်အဲ့ဒီမှာလည်းတကဘာလုံးမှဒီဘာသာရေးလွတ်လပ်မှုကိုဦးစားပေးတဲ့နိုင်ငံတွေနဲ့မဟာမိတ်ဖွဲ့ပြီးတော့ဘာသာရေးနှစ်ကုန်မှုတွေဘာသာရေးခွဲခြားဆက်ဆံမှုတွေကိုတိုက်ဖြတ်ပြီးတော့တကဘာလုံးမှဘာသာရေးလွတ်လပ်မှုဆိုတာကိုထုံးကားလောက်ဒီလှုပ်ဖို့အတွက်ငါကျွန်တော်အစီအစဉ်တွေပြရတယ်အဲ့ဒါကြောင့်မလို့ဒီအခုချိန်ကနေစပြီးမှနောက်ပိုင်းမှာဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဥဆောင်ပြီးတော့ဒီတကဘာလုံးအတိုင်းတာနဲ့ဒီဘာသာရေးလွတ်လပ်မှုတွေကိုပုံမူပြီးတော့ဒီမြင့်တင်ဖို့စီမံကိန်းတွေအများကြီးဒီလှုပ်ဖို့ရှိတယ်နောက်တစ်ခါအရက်ဖက်လူမှုအဖွဲ့အစည်းတွေလူခွင့်ရအဖွဲ့အစည်းတွေဒီဘာသာရေးလွတ်လပ်မှုဆိုင်ရာအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းပြီးတော့ပုံမူပြီးတော့ဆောင်ရွက်မဲ့အနေထားရှိပါတယ
်အစည်းအဝေးမှာဘောမြန်မာပြည်နဲ့ပတ်သက်လို့ဟိုတက်ရောက်လာတဲ့လူတွေကဘာတွေများပြောကြတာရှိလဲခင်ဗျာ
အဲဒီနေ့အစည်းအဝေးမှာခုနဒီအထူးတန်မတ်ကြီးဆန်ဘရောင်းဘက်အပါဝင်တော့တခြားနိုင်ငံတွေကတက်လာတဲ့ခေါင်းဆောင်တွေပုဂ္ဂိုလ်တွေအဖွဲ့ပေါင်းစုံကခေါင်းဆောင်တွေအတိအပြောသွားတာကတော့ရိုဟင်ဂျာတွေဟာမြန်မာပြည်မှာသူတို့ခွဲခြားဆက်ဆံခံရတယ်ဘာသာရေးကြောင့်နှစ်ကုပ်မှုကိုခံရရတယ်ဆိုတော့ဒီတွေကိုကျွန်တော်တို့ကစောင့်လို့မရတော့ဘူးဒါကိုတစ်ခုခုအမြန်ဆုံးဖြေရှားမယ်လောလောဆယ်နဲ့ထားမှာတော့ဒီကဘာနဲ့ဘာမှထိထိရရောက်အပန်ကမရှိသေးဘူးဒါကြောင့်မလို့ထိရောက်တဲ့အပန်နဲ့ကျွန်တော်တို့ထိထိရရောက်အလုပ်ကိုလုပ်ဖို့အတွက်အချိန်တန်ပြီးအဲစသဖြင့်အဲ့လိုမျိုးတွေပြောသွားပါ